ဒေါ်လာသန်းပေါင်း1000ဖြတ်တောက်သွားမဲ့ကာဝေးသုံးစီအစီအစဉ်အသစ်ကိုအမေရိကန်သမ္မတဘရက်အိုဘားမားကချပြလိုက်ပြီးဆက်စုနှစ်တစ်ခုကြာစစ်ပွဲတွေပြီးအသွင်ကူးပြောင်းရေးကာလအတွက်ဆောင်ရွက်ချက်ဖြစ်နေလဲရည်ညွှန်းပြောဆိုလိုက်ပါတယ်။မဟာဗျူဟာမြောက်အစီအစဉ်ကိုတော့သမ္မတကပင်တဂွန်စစ်ဌာနချုပ်မှကြာသပတေးနေ့ကပဲရှင်းပြလိုက်တာဖြစ်ပါတယ်။ကာဝေးဝန်ကြီးလီယွန်ပနတ်တာပူတွက်စီယူစီချုပ်များရဲ့ဥက္ကဋ္ဌမာတင်တမ်ဆင်တို့နဲ့အတူစစ်ဌာနချုပ်မှကာဝေးအစီအစဉ်တွေကိုရှင်းပြရမှာတော့မူဝါဒသစ်မှာအာရှနဲ့ရှေ့လေပိုင်းဒေသတွေကိုအာယုံစိုက်သွားမှာဖြစ်တဲ့အကြောင်းသမ္မတကပြောခဲ့တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံကိုရောက်စင်တုန်းကပြောခဲ့သလိုအာရှနဲ့ပစိဖိတ်ဒေသမှာရှိနေတဲ့အမေရိကန်အင်အားကိုပုံမအားကောင်းအောင်ဆောင်ရွက်သွားမှာဖြစ်ပြီးဗန္ဒာရေးသုံးစီဖျက်တောက်မှုတွေရှိမှာဖြစ်ပေမဲ့ဒီလိုအရေးကြီးတဲ့ဒေသကိုတော့အထိခိုက်ခံလို့မဖြစ်နိုင်ဘူးလို့လည်းပြောဆိုလိုက်တာပါ။ဒီအစီအစဉ်ဟာဒေသတွေမှာအဓိကမြေပြင်စစ်ပွဲကြီးနှစ်ခုအတွက်ပြင်ဆင်ထားရမယ့်ပင်ဒဂွန်စစ်ဌာနချုပ်ရဲ့ဆက်စုနှစ်ချီကြံမြင့်နေပြီဖြစ်တဲ့မဟာဗျူဟာကနေအနည်းငယ်ပြောင်းလဲလိုက်တာလည်းဖြစ်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်အနေနဲ့တခြားရန်သူအများပြားနဲ့ရင်ဆိုင်နိုင်ဖို့အတွက်လည်းပြင်ဆင်ထားမှာဖြစ်တဲ့အကြောင်းကာဝေးဝန်ကြီးပနတာကပြောဆိုသွားပါတယ်။